အေးရခိုင်လက်နက်ကန်ဖွဲ့ကိုကိုင်အူလိုင်းစားဌာနချုပ်မှလက်မခံဖို့တမတော်ကဖိအားပေးလာတာဟာပြည်တွင်းစစ်အဆုံးသတ်မှုနီလမ်မမဟုတ်ဘူးဆိုပြီးကိုင်အူဘက်ကတုတ်ပြန်ထားတဲ့အကြောင်းတင်ဆက်ပေးပါမယ်။မြန်မာအစိုးရကနေတရားမဝင်တဲ့အကြမ်းဖက်ဖွဲ့လို့ကြေညာထားတဲ့အေးရခိုင်လက်နက်ကန်ဖွဲ့ကို
KIU နေနဲ့သူ့ရဌာနချုပ်မှာလက်ခံမထားဖို့ဆိုပြီးမလ၂၃ရက်နေ့ကမြစ်ကြီးနားခြေဆိုင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကနေကချင်ငင်းချမ်းရေးကျိုးဆောင်တွေကနေတဆင့် KIU ကိုဖိအားပေးပြောဆိုလာတာပါနိုင်ငံရေးနည်းနည်းဖြေရှားဖို့လုံပန်းနေချိန်မှာအခုလိုလုပ်ရဟာနှိမ့်မှလမ်းမှမဟုတ်ဘူးလို့ယူဆကြကျွန်တော်တို့ကေဟိုအနေနဲ့လည်းဒီနိုင်ငံရေးဆွေးနွေးရေးအဖွဲ့မှတဆင်ပေါ့နော်မှန်လားမသိချုပ်ရနေကမပတ်ခဘူးစာနဲ့ပြန်မှအကြောင်းကြားတာရှိပါတယ်ကျွန်တော်တို့ကေဟိုကတော့ဒီမြောက်ပိုင်းမဟာမိတ်တွေပေါ့အလုံးကတော့ဒီနိုင်ငံရေးဆွေးနွေးတဲ့နိလန်းနဲ့ပဲကျွန်
မဟုတ်ဘူးလို့ကျွန်တော်တို့ယူဆတဲ့အကြောင်းတွေစာပြန်ထားတာရှိပါတယ
်။အေးဘွဲ့ဟာ UDSA ဝတ်တပ်ဖွဲ့ဥဆောင်တဲ့ FENCC ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖွဲ့ဝင်ဖြစ်တာကြောင့် KIO ရဲ့ဆုံးဖြတ်ချက်ကိုအဖွဲ့ဝင်တိုင်းကိုပေးပို့ထားတယ်လို့သူကဆိုပါတယ်။တကယ်လို့ KIO နယ်မြေမှာအေးအေးရှိနေရင်တပ်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်မှုတွေရှိလာနိုင်တယ်လို့တပ်မတော်ဘက်ကပြောဆိုခဲ့ပါတယ်။ KIO ပြောခွင့်ရဘူမူကြီးနော်ဘူးကတော့စစ်ရေးနည်းလမ်းနဲ့ပြဿနာကိုဖြေရှင်းတာဟာအကျိုးမရှိဘူးလို့ဆိုပါတယ်
။စစ်ရေးနဲ့ဖြေရှင်းတာကတော့မှန်တဲ့နည်းလမ်းတော့မဟုတ်ဘူးလို့ကျွန်တော်တို့သဘောထားတယ်။တပ်မတော်ကတော့ဒီချင်းခါမှာပဲစစ်ရေးကိုပုံပမှာဒီလူဆောင်မယ်ဆိုတာကတော့ဒီကျွန်တော်တို့ရဲ့ဒီလိုလူထုအတွက်ရောတိုင်းတားတဲ့အတွက်ရောအားလုံးအတွက်တော့ပေါင်းလက္ခဏာတော့မဆောင်ဘူးပေါ့နော်
။မြန်မာစစ်တပ်နဲ့တိုက်ပွဲပြင်းထန်နေတဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ရောမတရားသိမ်းဖြစ်ပါအစိုးရကနေမလ23ရက်နေ့မှာထုတ်ပြန်ခဲ့တာပါ။တမတော်သတင်းမှထုတ်ပြန်ရေးဖွဲ့သွင်းမှုဘုံမှုချုပ်စော်မင်းထွန်းကတော့အကြမ်းဖက်ဖွဲ့နဲ့ပတ်သက်သူတွေအနေနဲ့ဥပဒေအကြောင်းအရာညှိစွန်းနိုင်တယ်လို့ပြောပါရတယ်။
ကျွန်တော်ဆုံးနိုင်တော့သူကဒီဆက်တဲ့ဥပဒေမှာဒီခုနကပတ်သက်နေတဲ့အခွင့်အရေးကြီးကြီးခုနကဆက်နေတဲ့အားတွေလည်းဒီဥပဒေရကဥပဒေကြောင်းလာတာနိုင်တယ်လို့ပြောနေဖြစ်ပါတယ
်။လက်ရှိမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေဖြစ်တဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့ TNL တန်းပလောင်တပ်ဖွဲ့ကိုကတ်တပ်ဖွဲ့ MNDA တို့နဲ့တိုက်ပွဲတွေဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ AA ဖွဲ့တို့စီးရဲသိမ်းမှမှုတွေပိုပြင်းထန်လာသလိုအရသားတွေထိခိုက်မှုကလည်းပိုများလာနေတာပါ။ဒီကနေ့မနက်မှာစစ်ရေးသိမ်းမှနေစဲမင်းပြမျိုးနဲ့ဖားပြူရွာမိရှုခံရပြီးလူနှစ်ဦးတိတ်ဆုံးခဲ့တယ်လို့ဖားပြူရွာခံသူကပြောပါတယ
်။ဖားပြူရွာရှင်ကတော့မနေ့က9နာရီခွဲလောက်ကမိသားလောင်လာတယ်။ဒီလိုလောင်နေဆိုတော့အဲဒီဖက်တကားနေပြီးမိရှုတာပြင်နေကြတယ်။အင်ဂျင်ဆက်တော့လောင်တော့လူရတော့နှစ်ယောက်တည်သွားတယ်။ခေါင်းကလူဆောင်တော့တယ်လူမိဖို့တွေကိုစောင့်ကြည့်ကြတာညတကြီးတရားက။လာပြာကအဖိုးကြီးဒီကတော်များကိုလေ့ကျင့်နေတာလေမိလောင်တာမှပါတော့။
ရှင်ဆိုင်ပြည်နယ်တိုက်ပွဲတွင်အရသားတွေထိခိုက်တိတ်ဆုံးတိုင်ရရရှိမှုတွေများပြားလာနေတယ်လို့လက်ရှိလူရေ33,000ကျော်စစ်ဘေးသိမ်းရှောင်နေရပါတယ်မြန်မာငင်းချမ်းရေးကော်မရှင်နဲ့ AA ပါဝင်မြောက်ပိုင်းမဟာမိတ်ဖွဲ့တွေဟာဖေဖော်ဝါရီလကတည်းကထိတ်ဆုံဆွေးနွေးမှုတွေရပ်တန့်နေပါတယ်အခုလက်ရှိ AA ဖွဲ့ကိုအကြမ်းဖက်အုပ်စုဖြစ်ရောမတရားသိမ်းဖြစ်ပါသတ်မှတ်ကြေညာထားတဲ့အတွက်ငင်းချမ်းရေးအတွက်ထိတ်ဆုံဆွေးနွေးဖို့ဟာခက်ခဲလာမဲ့အခြေအနေကြောင့်ရခိုင်ဒေသတွင်စစ်ရေးပုံမှုပြင်းထန်လာမဲ့အနေအထားမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ်ပါ VOA အတွက်သတင်းပေးပို့ထားပါတယ်